Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်အောက်တိုဘာလ23ရက်တောက်တာနေ့ညနေ6:00 AM to 9:00 PM အစီအစဉ်တွေကို9တိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာပါရှင်။ကျွန်မကခင်မျိုးသက်ပါ။ဒီညနေပိုင်းသတင်းတွေကိုကိုရန်နိုင်နဲ့အတူချင်းညာပေးမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုဖျက်သိမ်းဖို့အတွက်သူကြေညာထားတဲ့အတိုင်းလုပ်တော့မယ်ပုံမရှိတော့ပါဘူး။ရခိုင်ရေးဆွေးနွေးဖို့အတွက်ကုလသမဂ္ဂရဲ့နိုင်ငံရေးအားလက်ထောက်အတွင်းမှုချုပ်ဟာဒီကနေ့မြန်မာနိုင်ငံကိုရောက်ရှိမှာပါ။ဗီယက်နမ်နိုင်ငံမှာတော့ရေးပေးကြောင်တည်ဆုံးသူဟာ54ဦးကျော်သွားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမရှားပါဘူး။
ကောင်းပါပြီရှင်ထိတ်တန့်ရောက်သတင်းတွေပြီးနာဆင်ရမှာကတော့ဒီရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေနဲ့အတူ
His biggest problem right now is that the national media does not like him. The Republican Party by and large
သူ့အတွက်ကြီးမားဆုံးပြဿနာကအဓိကမီဒီယာကြီးတွေသူ့ကိုမကြိုက်ကြတဲ့အကြောင်း Republican Party နဲ့အ ਨੇ နဲ့အများဆိုသလိုဩဇာကြီးမားသူတွေကသူ့ကိုမကြိုက်ကြတဲ့အကြောင်းသမ္မတ Trump အပေါ်အမြင်နဲ့ပတ်သက်လို့ Republican မဟာဗျူဟာဆိုင်ရာအကြံပေး John Fiery ပြောသွားတာပါပြည်စုံကိုသတင်းနဲ့ပြီးမှကြားကြပါမယ်ဒါအပြင်ထိုင်းမရင်မြန်မြန်ကြီးနှစ်ရဆန်သွားတဲ့တနှစ်ပြည့်တဲ့နှစ်မှာထိုင်းရောက်မြန်မာတွေအပါအဝင်နိုင်ငံတော်အထိမ်းအမပွဲတွေကျင်းပတဲ့အကြောင်းကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကို Talking မြို့သက်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
American ရဲ့အနိကမဟာမိတ်နိုင်ငံတချို့နဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရအဖွဲ့တွေကအဖွဲ့ဝင်တချို့တွန်းအားပေးမှုတွေရှိလာခဲ့တဲ့နောက်ပိုင်းမှာသမ္မတထရမ့်ဟာတက်တန်းနှစ်နှစ်ရှိပြီဖြစ်တဲ့အီရန်နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကိုဖျက်သိမ်းမယ်ဆိုပြီးသူကြေညာထားတဲ့အတိုင်းလုပ်တော့မယ်ပုံမရှိတော့ပါဘူး။ရေဘူးအားဖြင့်အီရန်နဲ့ပတ်သက်ပြီးပိုးပြီးထိတ်တဲရင်ဆိုင်ရေးမဟာဗျူဟာတွေကိုတော့ပြောဆိုနေသေးပါ။အီရန်ထက်ချမှတ်မဲ့မဟာဗျူဟာအသစ်အတွက်သမ္မတထရမ့်ဟာသူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့တိုင်ပင်ခဲ့ပြီးအတည်ပြုလိုက်တယ်လို့တောက်ကြနေမနေ့ပိုင်းမှာသမ္မတအင်ဗျူကထင်ညာပါတယ်။သမ္မတထရမ့်မှာအီရန်ပေါ်အရေးယူတန်ခတ်မှုပြန်ပြီးချဖို့လွှတ်တော်ကိုတိုက်တွန်းမှာမဟုတ်တယ်လို့ GCOPA လို့ခေါ်တဲ့အပြည့်အဝပူးတွက်ဆောင်ရွက်စီမံကိန်းကိုလည်းအတည်ပြုနိုင်မှာမရှိဘူးလို့လွှတ်တော်အမတ်တွေကပြောပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးသမ္မတထရမ့်က
It's a very bad deal. I'm not saying anything different tonight that I have been saying for 2 years. It's a horrible
ဒါဟာတိတ်ကိုဆုတ်ရတဲ့သဘောတူညီချက်ဖြစ်ပြီးတကယ်ဆိုကျွန်တော်တို့စီမတကယ်ကြီးမားတဲ့အင်အားရှိနေချိန်မှာအားနေတာကိုပြခဲ့တာမို့ဒါဟာကျွန်တော်တို့နိုင်ငံအတွက်တိတ်ကိုဆုတ်ရတဲ့ဖြစ်ရမျိုးဖြစ်ကြောင်းသမ္မတထရမ့်ကပြောကြားခဲ့တာပါ။ထရမ့်ရဲ့အီရန်ဆိုင်ရာမူဝါဒဟာအီရန်အစိုးရရဲ့ထိန်းချုပ်မှုနဲ့ရန်လိုမှုအထူးသဖြင့်အကြမ်းဖက်ဝါဒနဲ့စစ်သွေးကြော်ကိုသူ့ရဲ့ပံ့ပိုးနေမှုတွေကိုခြေဖြတ်ဖို့အတွက်ဦးတည်တာဖြစ်ပါတယ်။ UN ချက်ကတော့အီရန်ရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုတွေလုံနေတဲ့လမ်းကြောင်းအလုံးပိတ်ဆို့ဖို့ဖြစ်ကြောင်းသမ္မတအင်ဗျူအရာရှိတွေကပြောပါတယ်။တကယ်လို့မျောလင့်ထားတယ်လို့သမ္မတကဒီသဘောတူညီချက်အတိမပြော့မပြုတ်တော့ဘူးလို့ကြေညာရင်လဲအီရန်ကိုအမေရိကန်ကအရေးယူတန်းခတ်မှုပြန်ချက်သင့်မသင့်လွတ်တော်ကနေရက်ပေါင်း60အတွင်းဆုံးဖြတ်ရမှာဖြစ်ပါတယ်။
တလီဘန်တွေက9နှစ်ကြာဖမ်းဆီးထားတာကနေပြန်လည်လွတ်မြောက်ခဲ့တဲ့အမေရိကန်နဲ့ကနေဒါနိုင်ငံသားမိသားစုဟာပါကစ္စတန်နိုင်ငံကနေဗြိတိန်နိုင်ငံကိုဒီကနေ့တောက်ကြနေမှာထွက်ခွာသွားပြီဖြစ်ပါတယ်။အမေရိကန်ထောက်လှမ်းရေးစီကရတဲ့သတင်းကနေပါကစ္စတန်တပ်ဖွဲ့တွေကအမေရိကန်နိုင်ငံသားကေတလင်ကိုမန်နဲ့သူမရဲ့ခင်မွန်ကနေဒါနိုင်ငံသားဂျော့ရှွာဘောလ်တို့ကိုအာဖဂန်နယ်ဇက်နာကခေါ်ရမ်လူမျိုးစုတွေရဲ့ဒေသကနေပြန်ပြီးတော့ကယ်တင်ခဲ့တာဖြစ်ပါတယ်။ကိုမန်နဲ့ဘောလ်တို့ဟာ2012ခုနှစ်ကအာဖဂန်နစ္စတန်နိုင်ငံမှာလည်းသွားလာနေတော့ပျောက်သွားခဲ့တာဖြစ်ပြီးတော့အဲ့မှာရှိတဲ့တာလီဘန်တွေကသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တာလီဘန်တွေနဲ့ဆက်ဆက်မှုရှိတဲ့ဟက်ကနီကွန်ရဲ့လက်ထဲကနေအဲ့မိသားစုကိုပြန်လည်လွတ်မြောက်လာအောင်လှုံ့ဆော်ခဲ့တဲ့အပေါ်မှာချီးကျူးလိုက်ပြီးတော့ဒါဟာအမေရိကန်နဲ့ပါကစ္စတန်ဆက်ဆံရေးမှာအပြူသဘောဆောင်တဲ့တိုးတက်မှုဖြစ်တယ်လို့ပြောလိုက်ပါတယ်။ပါကစ္စတန်အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုကဒေသတွင်းမှာလုံခြုံမှုရှိလာအောင်ပါကစ္စတန်အစိုးရအနေနဲ့ဒီတက်မကလှုံ့ဆော်သွားဖို့အမေရိကန်ရဲ့ဆန္ဒအတိုင်းအကောင့်ထဲပေါ်လှုံ့ဆော်လိုက်တဲ့လက္ခဏာဖြစ်တယ်လို့သမ္မတထရမ့်ရဲ့ကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ။
American ပြည်ထောင်စုဟာကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO အဖွဲ့ကြီးကနေသူတို့ဖွဲ့ဟာအစ္စရေးဆန့်ကျင်ဗက်လိုက်မှုရှိတယ်လို့ဆက်ဆွဲပြီးနှုတ်ထွက်လိုက်ပါတယ်။ American ဒီလိုကြေညာပြီးနိုင်ပိုင်းတွင်မှာပဲအစ္စရေးကလည်း UNESCO ကနှုတ်ထွက်ကြောင်းကြေညာပါတယ်။ဒီဆုံးဖြတ်ချက်ကိုအလွယ်တကူချမှတ်တာမဟုတ်ဘူးလို့နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရ Heather New York ကပြောပါတယ်။ကြွေးကြံကိစ္စအပအဝင် American ဘက်ကစိုးရိမ်ချက်တွေကြောင့်ဒီလိုဆုံးဖြတ်ရတာလို့ဆိုပါတယ်။ကုလသမဂ္ဂမှာအခြေခံကျတဲ့ပြောင်းလဲမှုတွေလုပ်ဖို့လိုနေတယ်လို့ကုလသမဂ္ဂဆိုင်ရာ American Tamaji Nikki Haley ga thakka de le le tai twon kya ra go pyan ko ka bi Israel paw ma san yin ne bel lai mu re song tat pho tanin sa shin nwe ma pyo ba de UNESCO apwe ye hnyun chai mu chou Irina Bokova ga ro American ye nout twat mu paw ma wan ne de lo tong pyan ba de American ပြည်တော်စုရဲ့နှုတ်ထွက်မှုဟာဒီဇင်ဘာ27ရက်နေ့မှာစပြီးအကျုံးဝင်မယ်လို့ American နိုင်ငံခြားရေးဝန်ကြီးဌာနကအတည်ပြုပါတယ်။2017ခုနှစ်တုန်းက UNESCO ကပါလက်စတိုင်းကိုအမြဲတမ်းဖွံ့ထည့်သွင်းဖို့အတွက်ဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ American ကရန်မုံငွေအဖြစ်နဲ့ထောက်ပံ့မှုကိုတိတိတသားဖြတ်တောက်ခဲ့ပူပါတယ်
။ပညာရေးမှာယင်းနီးမြုံနံမှုတွေကစီးပွားရေးချဲ့ထွင်တဲ့နေရာမှာအရင်ကထင်ထားတာထက်ပိုပြီးတော့ကြီးမားတဲ့အခန်းကဏ္ဍကနေပါဝင်နေတယ်လို့အသစ်ထွက်ပေါ်လာတဲ့သုတေသနရလဒ်တွေနဲ့တိုးတက်လာတဲ့အချက်လက်တွေကပြသနေတယ်ဆိုပြီးကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်မြောင်ကွန်းကပြောလိုက်ပါတယ်ကမ္ဘာ့ဘဏ်နဲ့နိုင်ငံကငွေကြေးရမုံငွေအဖွဲ့ဝင်နိုင်ငံအများပြားကထိတ်တန့်စီးပွားရေးနဲ့နိုင်ငံရေးတာဝန်ရှိသူတွေနဲ့ဝါရှင်တန်မှာတွေ့ဆုံခဲ့တဲ့အတွင်းသုတေသနရလဒ်တွေကအမခန်းဖြစ်လောက်အောင်ပဲလို့သူကပြောပါတယ်သူတို့ဟာကမ္ဘာလုံးဆိုင်ရာစီးပွားရေးကြီးထွားလာမှုမရေရာမှုတွေအပေါ်မှာစိုးရိမ်ချက်တွေပဋိပက္ခတွေကုံသွေးပြဿနာတွေနဲ့စီးပွားရေးကြီးထွားလာမှုကိုထိခိုက်နိုင်တဲ့ပြဿနာတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ပို့ဆောင်ဆက်သွယ်ရေးနဲ့စွမ်းအင်လုပ်ငန်းတွေမှာယင်းနှိမ့်နှံမှုတွေလုံနေသလိုပဲလူသားချင်းမြစ်တွေမှာလည်းယင်းနှိမ့်နှံမှုတွေလုံကြဖို့နိုင်ငံခေါင်းဆောင်တွေနဲ့မန္တလေးဝန်ကြီးတွေကိုစီယုံသွားနိုင်ဖို့မျှော်လင့်တယ်လို့ Mr. Kim ကပြောပါတယ်။နောက်မျိုးဆက်တွေအတွက်အလုတ်ကိုင်းတွေကိုပြင်ဆင်ပေးဖို့ပြက်ကွက်ခဲ့မယ်ဆိုရင်စိတ်ပျက်စရာအခြေအနေတွေမတိမငြိမ်ဖြစ်လာနိုင်တဲ့အန္တရာယ်တွေနဲ့ကြုံရနိုင်တယ်လို့လည်းသူကသတင်းတော်တွေကိုပြောပါရယ်ကမ္ဘာ့ဘဏ်နဲ့နိုင်ငံကနိုင်ငံတာဝန်ရှိသူတွေဟာမကြသေးခင်ကပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းဒဏ်တွေခံရတဲ့ကာရိဘီယံနိုင်ငံတွေကိုအကူအညီပေးဖို့အတွက်ဆွေးနွေးနေကြတယ်လို့လည်းသူကပြောပါရယ်ငွေထုတ်ချေးတာတွေနဲ့တခြားလုပ်ငန်းတွေအတွက်ကမ္ဘာ့ဘဏ်မှာရှိတဲ့ငွေပမာဏကိုတွန်းမြှင့်ဖို့နိုင်ငံခေါင်းဆောင်တွေဘက်ကသဘောတူအောင်ကမ္ဘာ့ဘဏ်အနေနဲ့စည်းရုံးနိုင်လိမ့်မယ်လို့အပြူသဘောဆောင်ရှိမြင်ထားကြောင်းကမ္ဘာ့ဘဏ်ဥက္ကဋ္ဌကပြောပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရခိုင်ပြည်နယ်ရင်းကဒုက္ခသည်တွေရင်ဆိုင်နေရတဲ့လူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့ဆွေးနွေးဖို့ကုလသမဂ္ဂရဲ့နိုင်ငံရေးလက်ထောက်တွင်းမှုချုပ် Jeffrey Flatman ဟာဒီကနေ့တောက်ကြနေမြန်မာနိုင်ငံကိုရောက်မယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။ရခိုင်ရင်းနဲ့ပတ်သက်လို့အရေးပေါ်ဖြေရှင်းရမယ့်ကိစ္စတွေကိုမြန်မာအစိုးရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နိုင်ရင်ဆွေးနွေးမယ်လို့ကုလသမဂ္ဂကပြောပါတယ်။ရခိုင်ပြည်နယ်ဆိုင်ရာချန်ပေးကော်မတီဥက္ကဋ္ဌဒေါက်တာ Coffee Annan ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြနေရခိုင်ရင်းနဲ့ပတ်သက်ပြီးအလို့သဘောဆွေးနွေးဖို့အတွက်ပြင်ဆင်နေချိန်မှာပဲလက်ထောက်တွင်းမှုချုပ် Mr. Flatman မြန်မာနိုင်ငံကိုငါးဟတ်ကြာခီးတွားရောက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်ရင်ပဋိပက္ခနဲ့ပတ်တဲ့ပြည်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီနဲ့မြန်မာနိုင်ငံမျိုးသားလုံခြုံရေးချမ်ပေဦးတောင်ထွန်းတို့လည်းကျော်တဲ့ပရင်းနေနယူးယောက်မြို့မှာတွေ့ဆုံဆွေးနွေးပါတယ်။နိုင်ငံတော်တိုင်းမင်္ဂန်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်ရင်ပဋိပက္ခတွေပေါ်မှာနိုင်ငံတကာဝေဖန်မှုတွေတုံ့ပြန်ပြောဆိုတာတွေလက်တွေ့ဖြေရှင်းတိုးတက်မှုတွေနဲ့တုံ့ပြန်သွားမယ်လို့ကျော်တဲ့ပရင်းနေမှာပြောခဲ့တာပါ။တစ်ချိန်တည်းမှာပဲမြန်မာတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကတော့မြန်မာစစ်တပ်ကလူမျိုးရုံးတုတ်တင်ရှင်းလင်းမှုတွေလုပ်နေတယ်ဆိုတော့ဆက်ဆွဲချက်ကိုညှင်းဆိုပြီးထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးအတွက်ကိုမီဒီယာကချက်ကားဖော်ပြနေတယ်လို့မြန်မာနိုင်ငံဆိုင်အမေရိကန်သမ္မတကြီးစကော့မာရှန်နဲ့ကျက်သပရင်းနဲ့တွေ့ဆုံချိန်မှာပြောဆိုခဲ့တာပ
ါ။ဖီနန်နိုင်ငံအလယ်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာဖြစ်ပွားခဲ့တဲ့ပြင်းထန်တဲ့ရေကြီးမှုတွေကြောင့်အနည်းဆုံးလူ54ယောက်သေဆုံးပြီးတော့39ယောက်ပျောက်ဆုံးနေတယ်လို့ဗီယက်နမ်ဘေးဒုက္ခကာကွယ်ရေးအေဂျင်စီကတောက်ကြနေမှာကြေညာလိုက်ပါတယ်ရှေရတဲ့ကန်ယူနိုက်တက်ဒါရှိတဲ့ဗီယက်နမ်နိုင်ငံမှာပြင်းထန်တဲ့မုန်တိုင်းနဲ့ရေကြီးမှုတွေဖြစ်ပွားလို့ရှိတာဖြစ်ပါတယ်ပြီးခဲ့တဲ့လတုန်းကလည်းတိုင်ဖုန်းမုန်တိုင်းတစ်ခုကြောင့်လယ်ပိုင်းပြည်နယ်တွေထိခိုက်ခဲ့ပါတယ်ဒီတစ်ပတ်တင်းလာနေ့ကစတင်ခဲ့တဲ့ရေကြီးမှုကဒီနှစ်ပိုင်းတွေအတွင်းမှာအဆိုးဆုံးဖြစ်တယ်လို့စိုက်ပျိုးရေးဝန်ကြီးငွေရွှန်ခေါင်းကနိုင်ငံပိုင်းဗီယက်နမ် TV မှာပြောဆိုသွားခဲ့ပါတယ်ရေကြီးမြေပြိုမှုကြောင့်ဒီတစ်ပတ်အတွင်းမှာပဲအင်ဂျီ318ခုပြိုကျခဲ့ပြီးနောက်ထပ်အိမ်ပေါင်း3400လည်းရေမြုပ်ပျက်စီးသွားခဲ့ပါတယ်လေအိတ်က5400ကျော်ရှိတဲ့စပားကင်းတွေပျက်စီးကုန်ပြီးတော့တရိတ်ဆန်3800လောက်လည်းရေနဲ့မျောပါပြီးတော့တည်ဆုံးခဲ့ရပါတယ်ခင်ဗျာ
ကဘာမန် နန်တဲ့ အရှိဆုံးဖြစ်ခဲ့တဲ့ ထိုင်းပြည်ဘူမိပေါ် အဒူရတဲ့ နက်ရွာ ဆန်ခဲ့တဲ့ တနှစ်ပြည့် အထိမ့်မှတ်ဖြစ်နေတဲ့ ထိုင်းနိုင်ငံတော်ဟာ အောက်မေ့ပွဲ အခမ်းအနားတွေ ကျင်းပနေကြပါတယ် ထိုင်းနိုင်ငံရောက် မြန်မာနိုင်ငံသားတွေလည်း ထိုင်းပြည် နက်ရွာ ဆန်တဲ့ နှစ်ပတ်လည် အထိမ့်မှတ် ဆူတောင်းဂါရပြုပွဲတွေကို ကျင်းပကြပါတယ် ဘယင်းကြီးအတွက် 1 နဲ့ပူဆွေး အထိမ့်မှတ် အခမ်းအနားတွေ ခုထိ ကျင်းပနေဆဲဖြစ်သလို ဒီကနေ့ တောင်ဝင်းနန်းတော်မှာ ကျင်းပတဲ့ တနှစ်ပြည့် ဆူတောင်းပွဲ အခမ်းအနားကိုတော့ ဘယင်းကြီးဘူမိပေါ်ရဲ့ အရရ ဆက်ခံခဲ့တဲ့ တားတော် ဘယင်းဝဇီရာ Langkong let it out that people. Bingy Bumibo Nayo Sanyan, Tanip, Tama Garoa Purin in it. Digging it, Dine to be Dariha, and Nayo with Sarigo, Wissan Jabare, Nangano Lango let the wet that noon to Tabi, Bingy Nayo Santuare, a chain to Jama. She said, Go second jar, need that suit down jarra, Chipare, Dime to be Daricha, Bingy the Badre, chain jazzon, Pusu, one and Hulu, so I'm at Tinita, one agent, and Tama Canago. Digging it, now some Tabi, Jempara, let Chipare.
တဒန်းခုနှစ်ဆယ်ကျားနန်းဆန်ခဲ့တဲ့တိုင်းပြည်ကြီးဘူမိပေါ်ဟာတိုင်းပြည်ကိုအကောင်းဆုံးစူးစီးတိဆောက်ခဲ့သူတိုင်းပြည်အတွက်စံထားရတဲ့ဘယင်တစ်ပါးဖြစ်နေအများကအသိမှတ်ပြုတာကိုခံရသူဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကဒေါ်မီကြောင့်ပြိုကျသွားတဲ့အိမ်ပြက်တွေကြားအလောင်းတွေကိုရှာဖွေဖို့အတွက်ကယ်ဆယ်ရေးလုပ်သားတွေကအနက်ခံခွေးတွေရဲ့အကူအညီနဲ့ရှာဖွေန ရှာတွေးဖို့တဲလွန်စားမရသေးပါဘူး။တော်မီကြောင့်တည်ဆုံးသွားသူရဲ့အလောင်းတွေဟာဘသူပဲဝါဆိုတာစစ်ဆေးနိုင်မှုခက်ခဲမယ်လို့ဆိုနိုမွားခရိုင်ရဲမှုရောဘတ်တိုဂျော်ဒါနိုကပြောပါတယ်။ဂျာဇာဘရီနေတုန်းကမိလောင်မှု22ခုဖြစ်ခဲ့ပြီးတော့မိသက်သမားတွေကတစ်ခုတည်းကိုပဲအာရုံစိုက်နိုင်ခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကကဘာကျော်ဝိုင်းချန်နေအပါဝင်ဧက185သိန်းကျော်လဲမိလောင်ပြီးတော့ပျက်စီးခဲ့ရပါတယ်ခင်ဗျာ။
ထိုတန်ရောက်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါရှင်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာနဲ့အရင်စပါမယ်ရှင်။သမ္မတဒေါ်နယ်ထရမ့်ဟာအီရန်နဲ့မြောက်ကိုရီးယားလိုနိုင်ငံကြားရေးမူဝါဒဆိုင်ရာစိန်ခေါ်အကဲဆန်းမှုတွေနဲ့ရင်ဆိုင်နေရတယ်လို့ပြည်တွင်းရေးရာဘက်မှလည်းမူဝါဒရေးရာအပြောင်းလဲတွေလှုပ်ဖို့အခက်အခဲတွေရင်ဆိုင်နေရပါတယ်။ဒီချိန်ထဲမှာပဲအဓိကအရေးပါတဲ့ Republican ထက်လွတ်တော်အမတ်တဦးနဲ့လူမှုကွန်ရက်မှာအပြန်အလှန်ပုတ်ခတ်ပြောဆိုနေပါတယ်။ VOA သတင်းတော် James Mello ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကတင်ပြထားပါရရှင
်အခွန်စနစ်ပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ Pennsylvania ပြည်နယ်ကလူမှုစုဝေးပွဲအတွင်းသူ့ရဲ့အောင်မြင်မှုတွေနဲ့ပတ်သက်ပြီးအ ਨੇ ကျင့်တာအတိအမှတ်ပြုခံရတယ်လို့သမ္မတ Donald Trump ကပြောပါရယ
် The confidence in our country is
ကျွန်တော်တိုင်းပြည်အနေထားလွန်ခဲ့တဲ့နှစ်ပေါင်းများစွာတုန်းကအခြေအနေတိုင်းဖြစ်နေပါတယ
်စီးပွားရေးသမားတယောက်အဖြစ်ယက်တီခဲ့ရတဲ့ဘဝနဲ့ပတ်သက်ပြီးတော့လဲအခုလိုနှိုင်းယှဉ်ပြောဆိုရတယ်
I had a very
ကျွန်တော်ချင်းချင်းတာနေခဲ့ရတာပါဒါပေမဲ့အခုတော့လူတွေကိုကူညီနေရလို့လဲဘဝကပိုပြီးနေပြောပါတယ
် Trump မှာ Republican ထက်လွတ်တော်မှ Bob Corker နဲ့လဲလူမှုကွန်ရက်မှာအခြေတင်ရေးသားခဲ့တယ်လို့သူအစိုးရအဖွဲ့အတွင်းကသဘောထားကွဲမှုတွေကိုထုတ်ဖော်ရေးသားခဲ့တဲ့သတင်းမီဒီယာတွေကိုလဲတိုက်ခိုက်ပြောဆိုပါတယ
် And it's frankly disgusting the way
the media တွေနေနဲ့သူတို့ရေးချင်တာတွေကိုရေးနေတာတကယ်ကိုစိတ်ပျက်စရာကောင်းပါတယ်လူတွေနေနဲ့ဒါကိုလဲစောင့်ကြည့်တင်ပါတယ်
ထရမ့်ရဲ့အခွန်စနစ်ပြုပြင်ပြောင်းလဲရေးအစီအစဉ်နဲ့ပတ်သက်ပြီးတော့လေဒီမိုကရက်တွေရဲ့စန့်ကျင်ကောက်ကွက်မှုကိုရင်ဆိုင်နေရပါတယ်လူနည်းစုဒီမိုကရက်အထက်လွှတ်တော်အမတ်ခေါင်းဆောင် Chuck Schumer က
လ
ူလက်တန်းစားတွေပို့ပြီးတော့အဆင်ပြေစေဖို့အခွန်စနစ်ပြောင်းလဲမယ်လို့သူတို့ကပြောပါတယ်ဒါမဟုတ်ပါဘူးချမ်းသာတဲ့သူတွေအတွက်သာရည်ရွယ်ပြီးတော့လုပ်တာပါ
သမရဟာသူ့လုပ်ငန်းတာဝန်အနေနဲ့ပတ်သက်လို့အကြမ်းတဝင်မရှိဘူးလို့မြင်နေကြတဲ့ကြားမှာပဲ Republican တွေရဲ့သူ့ပေါ်ထောက်ခံမှုကတော့ဆက်လက်အားကောင်းစေပါ Republican မဟာဗျူဟာဆိုင်ရာအကြံပေး John Fiore က
Well I think he's still gets the popular
လူတော်များများရဲ့ထောက်ခံမှုကိုသူဆက်ရနေသေးပဲလို့ထင်ပါတယ် Washington နိုင်ငံရေးတိုင်းဝိုင်းကိုလူတွေကတိမ်မနဲ့တက်ကြသလို Republican လူထုကသတင်းမီဒီယာတွေပေါ်အတော်ကြီးမကြိုက်နဲ့တက်ကြတဲ့အခြေအနေကိုသူကောင်းကောင်းနားလည်ထားပါတယ်
ဒါပေမဲ့မဟာမိတ်တွေနဲ့ရောအတိုက်ခံတွေနဲ့ပါလူမရွေးပဲဆန့်ကျင်တိုက်ခိုက်တတ်တာကတော့ပြဿနာတစ်ရပ်ဖြစ်တယ်လို့ Fiore ကပြောပါတယ
် His biggest problem right now is that
သူတို့အကြီးမားဆုံးပြဿနာကအဓိကမီဒီယာကြီးတွေကသူ့ကိုမကြိုက်ကြတာပါ Republican Party နဲ့အနည်းနဲ့အများဆိုသလိုဩဇာကြီးမားသူတွေကသူ့ကိုမကြိုက်ကြပါဘူး Democrat တွေသူ့ကိုမုန်းကြတာတော့မြင်သာပါတယ်ဒါကြောင့်ဥဆောင်မှုအပိုင်းမှာအောင်မြင်ဖို့သူ့တို့အရန်ကိုအခက်အခဲဖြစ်နေပါတယ်ဒါပြင်လက်လက်စပယ်ပြောတတ်တာကလည်းပြဿနာတစ်ခုပါ
အခုလိုရှုပ်ထွေးနေတဲ့အခြေအနေမှာပဲသူ့ရဲ့အမာကထောက်ခံနေသူတွေအနေနဲ့ဆက်ပြီးတော့သူ့အပေါ်ပံ့ပိုးပေးစီခြင်းနေတာပါ George Washington တက္ကသိုလ်ကနိုင်ငံရေးအကဲခတ် Matthew Delek က
With 38% of the electorate
မပေးခွင့်ရှိသူ38ရာခိုင်နှုန်းနဲ့ Republican Party ရဲ့80ရာခိုင်နှုန်းကသူ့နောက်မှာအခိုင်အမာရပ်တည်ကြပါတယ် ဆိုတော့ Republican Party ကအကြောင်းအကျိုးခိုင်ခိုင်မာမာနဲ့သူ့ကိုစန့်ကျင်မဲ့သူတွေထွက်လာတာမျိုးမတွေ့ရဘူးများပါတယ်
။အခုနောက်ဆုံးကောက်ခံတဲ့လူထုစစ်တမ်းမှာတော့ Pennsylvania အပါအဝင်အဓိကကျတဲ့ပြည်နယ်တွေမှာ Trump ပေါ်ထောက်ခံမှုကျဆင်းနေကြောင်းပြသနေပါရယ်ခင်ဗျာ
။ကိုအောင်တင်ပြခဲ့တာဖြစ်ပါရယ်ရှင်။အခုတော့ဒေသတွင်းသတင်းလွှာတွေဘက်ကိုဆက်ကြရအောင်ပါရှင်။မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခါတွေကြောင့်ထွက်ပြေးကြတယ်လို့ဆိုတဲ့ရိုဟင်ဂျာတွေကိုအင်းနီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကလူသားချင်းစာနာတဲ့အနေနဲ့လက်ခံကူညီနေတဲ့အတွက်နိုင်ငံတကာကချီးကျူးထားပါတယ်။ဒါပေမဲ့လည်းဆင်းရဲပြီးလူဥယျာဉ်ထူထပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ကြီးမားလှတဲ့ဝန်ထုပ်ဝန်ပိုးကြီးကိုဘလောက်ကြာကြာထမ်းနိုင်မလဲဆိုတဲ့အပေါ်စိုးရိမ်တဲ့လူတွေလည်းထွက်ပေါ်လာနေတာပါ။ဒီအကြောင်း AP သတင်းဆောင်ပါးကိုအခြေခံပြီးနန်းလောင်ကတင်ပြပေးထားပါရရှင်။
မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံလာကြတဲ့ဒုက္ခသည်တွေကိုကူညီဖို့အတွက်လိုအပ်လာရင်ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေသမင်တနတ်သားစားပြီးတော့ရိုဟင်ဂျာတွေကိုဝေးမြပေးမယ်လို့ဝန်ကြီးချုပ်ရှိခ်ဟာစီနာကလက်သလိုပြောဆိုခဲ့တာပါ။မြန်မာနိုင်ငံထဲကနေရိုဟင်ဂျာဒုက္ခသည်တွေအလုံးအင်းနဲ့ဝင်ရောက်လာတဲ့အပေါ်လမ်းမေးစီတဲ့မချာရူအစ္စလာမ်ကတော့အကောင်းမြင်ထားပါတယ်။
နာဘာလို့ပဲခရပ်ဘောနော်ရဇတူမွတ်စလမန်အမတ်တဲ့ကျင်းခရပ်ဘောပဲနော်အမတ်တဲ့ခွတ်တီဘောပဲနော်
ရိုဟင်ဂျာတွေကိုကူညီတာအစိုးရဖြစ်မှာမဟုတ်ပါဘူးသူတို့တွေကမွတ်စလင်တွေဖြစ်တဲ့အတွက်ကျွန်တော်တို့ကိုဒုက္ခပေးမှလည်းမဟုတ်ပါဘူးအစိုးရကသူတို့ကိုနေစရာပေးမယ်ဒီမှာလက်ခံထားခြင်းလေဆိုရင်မွတ်စလင်တွေအချင်းချင်းညီကိုလိုနီလို့ရပါတယ်ဒါကပြဿနာမဟုတ်ပါဘူး
ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရိုဟင်ဂျာမွတ်စလင်တွေအတွက်ယာယီဒုက္ခသည်စခန်းတွေထပ်ပြီးဆောက်လုပ်ဖို့နိုင်ငံတကာကလူမှုကူညီရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းလုပ်ကိုင်နေတယ်လို့ဝန်ကြီးချုပ်ဟာစီနာကပြောဆိုထားတာပါဒါပေမဲ့လည်းဒါဟာယာယီကူညီတာဖြစ်ပြီးရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာအစိုးရကငြိမ်းချမ်းစွာပြန်လာခွင့်ပြုရမယ်လို့လည်းဝန်ကြီးချုပ်ဟာစီနာကတောင်းဆိုထားပါတယ်။ကုလသမဂ္ဂရဲ့ခန့်မှန်းချက်အရဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာတဲ့ရိုဟင်ဂျာ၅သိန်းကျော်ကိုရေရှည်အကူအညီပေးဖို့အတွက်ကိုတော့ဘင်္ဂလားဒေ့ရှ်လုပ်ငန်းရှင်ရိုဘီယိုအစ္စလမ်ပလတ်တိုလိုဒေသခံတွေကဆိုရင်းနေကြပါတယ်
။အမလကီကော်တေဘာဘောတဒါရှာမိခ်ရှာဂျိုကော်တေဘာဘောအဲ့ဒါကတော့စသိုင်းစမဒန်ပေါ်လာမှာမဟုတ်နဲ့ဟိုင်းလား။
သူတို့လုံနိုင်တာကတော့သူတို့ကိုယာယီကူညီပေးတာပါဒါကပြဿနာကိုရေရှင်းဖြေရှင်းနိုင်မှာတော့မဟုတ်ပါဘူးနောက်တစ်ချက်ကသူတို့ကိုဘလောက်ကြာကြာလက်ခံထားမှလဲကုစုဒုက္ခသည်၅သိန်းကျော်ကျွန်တော်နိုင်ငံထဲတရားမဝင်ရောက်လာပြီတချို့ကဒုက္ခသည်စခန်းထဲမှာနေပြီးတချို့ကလည်းဒီကရသားတွေနဲ့ရောပြီးနေပါတယ်စင်းအောင်စင်းရဲနဲ့ငတ်ပြတ်လာရင်တရားမဝင်အလုပ်တွေသူတို့လုပ်လာနိုင်တယ်ဒီကိစ္စကိုစဉ်းစားဖို့လိုပါတယ်
ဒေသခံစီးပွားရေးသမားတူဖြစ်တဲ့ဝါဆင်အဖခါကလည်းဒုက္ခသည်တွေကြောင့်အလုတ်ကိုင်းတွေရှာပါလာမှာကိုစိုးရိမ်နေတာပ
ါဘာပတ်တော့ဘယ်ရတာကြောင့်ဒီဘဝအစ်တဲ့ थक ဘယ်တော့ခုနအမတဲ့တော့ဒီကတ်စကမ်နိုင်ဘင်္ဂလားဒေ့ရှ်ဒီကတ်စကလုံးမတဲ့တော့ခုနအမတာဘတ်ပါဆော
ဘင်္ဂလားဒေ့ရှ်မှာကအလုတ်ကိုင်းခုနနေပါတယ်ရိုဟင်ဂျာတွေဒီတိုင်းသာဆက်ဝင်လာနိုင်မယ်ဆိုရင်ရှိနေတဲ့အလုတ်ကိုင်းလေးတွေကိုခွဲဝေပေးရမျိုးဖြစ်လာပါလိမ့်မယ်ဒုက္ခသည်အဖြစ်ရောက်လာလို့လည်းအလုတ်ကိုင်းတွေအသေးအတန်လိုရပါလိမ့်မယ်ဒါကြောင့်လဲသူတို့တွေအနေနဲ့ရတဲ့ဈေးနဲ့ဝင်လို့ကြတော့မှာပါဒါဆိုရင်တော့ပြဿနာတွေပုံများလာနိုင်ပါတယ်။ဒါပေမဲ့လည်းအသက်အန္တရာယ်ချင်းချောက်ခံရတဲ့အခြေအနေကြောင့်သူတို့ကိုလည်းကူညီရမှာပါ
။ဂျာခာတက္ကသိုလ်ကျောင်းသားတချို့ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံတွင်လုံခြုံရေးအတွက်စိုးရိမ်နေပြီးရိုဟင်ဂျာဒုက္ခသည်တွေကိုတန်တမာရင်းနှီးလန့်နဲ့အ мян ဆုံးပြန်ပို့နေစေချင်ကြပါတယ်။ရိုဟင်ဂျာမွတ်စလင်တွေထွက်ပြေးကြတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝိုင်းရဲ့ပြင်းထန်တဲ့ဝေဖန်မှုတွေနဲ့ကြုံတွေ့နေရချိန်မှာပဲနိုင်ငံတော်အတိုင်းပေးခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကရခိုင်ပဋိပက္ခကိုဖြည့်ရှင်းကင်သွယ်သွားမယ့်လုပ်ငန်းစဉ်တွေကိုအော်ရိုဘာလာဆန်ရည်နေကပြည်သူကိုရှင်းလင်းပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့မြန်မာနိုင်ငံကလူတွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညီနိုင်ဆောင်ရွက်နေပြီးပဋိပက္ခဖြစ်ခဲ့တဲ့ဒေသရင်းကလူနည်းစုတိုင်းရင်းသားတွေကိုးကွယ်ယုံကြည်မှုအရလူနည်းစုဖြစ်နေကြသူတွေကိုမူလအခြေအနေထက်ပိုပြီးကောင်းမွန်တဲ့အခြေအနေမျိုးပဋိပက္ခတွေရေရှည်ချုပ်ငိမ့်သွားစေရို့အတွက်ပါဆောင်ရွက်သွားမယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကကတိပြုပြောဆိုသွားခဲ့ပါတယ်ရှင်
။နန်းလောင်တင်ပြခဲ့တာပါရှင်။ကမ္ဘာမှာနန်းသက်အရှိဆုံးဖြစ်တဲ့ထိုင်းဘရင်ဘူမီပေါ်အတူရတဲ့နတ်ရဆန်ခဲ့တာတနည်းပြည့်တဲ့အထိမ်းအမှားဖြစ်ထိုင်းနိုင်ငံတဝမ်းမှာအောင်မေပွဲအခမ်းအနားတွေကျင်းပနေကြပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေဟာလည်းထိုင်းဘရင်နတ်ရဆန်တဲ့နှစ်ပတ်လည်အထိမ်းအမှားဆုတောင်းဂါရဝပြုပွဲတွေကျင်းပနေကြတာပါ။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမကသတင်းပေးပို့ထားပါရရှင်
။ထိုင်းဘရင်မင်းမြတ်ကြီးဟာပြီးခဲ့တဲ့နှစ်အောက်တိုဘာလ13ရက်နေ့ဒေသစံတော်ချိန်ညနေ 3:52 မိနစ်မှာနတ်ရဆန်သွားခဲ့တာဖြစ်ပါတယ်။သူ့ရဲ့နတ်ရဆန်နဲ့တနှစ်ပြည့်ဂါရဝပြုပွဲတွေကိုတော့တနှစ်ကြာမှပြုလုပ်မှာဖြစ်တာကြောင့်ထိုင်းနိုင်ငံတဝမ်းလုံးမှာအောက်တိုဘာလ13ရက်နေ့ကနေစတင်ပြီးပြုလုပ်နေပြီဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့အနီးတစ်ဝိုက်မြန်မာရှေ့ပြောင်းလူသမားတွေအလုပ်လုပ်နေတဲ့နေရာအတော်များများကဖျားကြောင်းကန်နေမှာလဲဆူတောင်းပွဲတွေဂါရဝပြုပွဲတွေစတင်လှုပ်ဆောင်နေပြီဖြစ်တဲ့အကြောင်းရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဥအောင်ကျော်ကဆိုပါတယ်
ဒီဒီမင်းရဲ့နိုင်ရဆန်ရဲ့နေရာဒီနေရာတနည်းတနည်းပြည့်ရဲ့မြို့ဖြစ်တဲ့ကြောင်းအလို့ရင်တချို့လေးရင်ကပိတ်ထားတယ်တချို့လေးရင်လည်းမပိတ်ဘူးပြီးတော့အဲပိတ်ထားတဲ့အဲ့လိုသမားတွေကတော့မင်းရဲ့စောင့်မင်းမှရှိရဲ့နီးကြရခရီးအကြောင်းကနေကြွားပြီးမှဟို ထူတောင်းမေတ္တာပို့ဲ့ခန္ဓာလေးဆိုသူမျိုးစုံနဲ့တိုင်းနိုင်ငံလုံးကြီးရပါတယ်အဲကျွန်တော်အဓိကပြောချင်တာတိုင်းနိုင်ငံရောက်ဆွတောင်းလို့တမန်တော်တော်များများကကိုယ်စင်ရောက်ပြီးမင်းရဲ့ကြီးပုံဘောကိုအမှန်တန်ရှင်းရလို့ရတယ်ဆိုကျွန်တော်လောကယုံကြည်ပါတယ
်လာမဲ့တင်းငွေတွေနဲ့မှာတော့အလုသမားတွေအလုပိရဲ့ဖြစ်တဲ့အတွက်မဟာဆိုင်ဒေသမှာလည်းအခမ်းအနားနဲ့ဂါရဝပြုပွဲတွေကိုတည်တည်ချာချာကျင်းပပြုလုပ်မှာဖြစ်တယ်လို့လည်းသူကဆိုပါတယ်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ရွှေပြောင်းစာတင်ကျောင်း80လောက်မှာတော့ဝန်ထဲချင်းအထိမ့်မှအဖြစ်ဘရင်ကြီးပုံတွေကိုချိတ်ဆွဲထားပြီးပန်းအဝါရောင်တွေစိုက်ပျိုးပြီးဂါရဝပြုပူဇော်ပွဲတွေလည်းလုပ်ထားကြပါတယ်။ကျောင်းသူကျောင်းသားအလုံးကတော့တစ်နှစ်ပတ်လုံးလိုလိုကျောင်းဝတ်စုံတွေမှာအမဲအောင်ဖဲကြိုးလေးတွေတက်ဆင်ထားကြပါတယ်။ဒါအပြင်ဖုံးတော်ကြီးကျောင်းတွေမှာလည်းကုသိုလ်ကောင်းမှုတွေကိုအောက်တိုဘာလ23ရက်နေ့ကနေစတင်ပြီးလှူဆောင်နေကြပြီဖြစ်ပါတယ်။ရှေ့ပြောင်းဆရာဆရာမများအစည်းအရုံးကတာဝန်ရှိသူဖြစ်တဲ့ဆရာကြီးမန်းရွှေနှင်းကတော့ဘရင်မင်းမြတ်ကြီးကြောင့်ဆယ်စုနှစ်သုံးခုနီးပါးထိုင်းနိုင်ငံထဲမှာခိုလုံဝင့်ရကြတာ၄ရွှေပြောင်းကလေးတွေအတွက်လုံခြုံရေးအတွက်အထောက်အထားလက်မှတ်တွေလုပ်ပေးတာ၄ပညာရေးကျန်းမာရေးဆိုင်ရာအခွင့်အလမ်းတွေကိုထိုင်းကလေးတွေနီးတူရယူခံစားနိုင်ဖို့အတွက်လူသားချင်းစာနာမှုတွေကိုဘရင်မင်းမြတ်ကြီးကလှူဆောင်ပေးခဲ့တယ်လို့ယူဆတဲ့အကြောင်းအခုလိုပြောပါတယ်
မြန်မာနိုင်ငံဒီနိုင်ငံသားတွေပေါ်မှာတော့တရင်ကြီးနေတော့တော်တော်လေးကောင်းမွန်မွန်အခန့်ထဲတဲ့ဒီတက်လီဗီတာတွေလည်းပဲဘုံပါဝင်တာမျိုးတွေပြင်းရဲချမှတ်ထားတဲ့ဟိုပေါ်တော့ဟိုဆူမိတ်တွေကိုလည်းပဲနားခံပြီးတော့ YouTube လေးစားတဲ့အနေနဲ့ကျွန်တော်တို့ပေါ်မှာကောင်းဒီအများကြီးရှိခဲ့တယ်လို့လည်းကျွန်တော်ပြောလို့ရပါတယ်။မှရောက်နေတဲ့ဟိုကျွန်တော်ရှိတဲ့လူသမားတွေအေးတွားရေးလိုက်နေထိုင်နေတော့ပြီးတော့ကျွန်တော်ချမှတ်ယူပါစားဘောဒီကအိုးဆူရပကဟိုလက်ခံလာနိုင်တဲ့ဟိုပေါ်အနေထားတွေဟာဆိုလို့ရှိရင်လည်းတော့ဒါပြင်ကြီးရဲ့ဟိုလမ်းညွှန်ချက်တွေလမ်းမေတ္တာတွေအများကြီးပါခဲ့တယ်လို့ကျွန်တော်ဟိုထင်ပါတယ်ပေါ့နော်
။နိုင်ရဆန်ခဲ့တဲ့ဘရင်ကြီးဘူမိဘောအနေနဲ့ထိုင်းအစိုးရကိုကောသူတို့တိုင်းသူပြည်သားတွေကိုပါလူသားအချင်းချင်းမေတ္တာတွေထားတတ်အောင်လမ်းညွှန်ပေးခဲ့တာတွေလုပ်ပေးခဲ့တယ်ဆိုပြီးမြန်မာရှေ့ပြောင်းလို့သမားတွေကဆိုပါတယ်။နိုင်ရဆန်တဲ့အချိန်သက်တော်89နှစ်ရှိခဲ့ပြီဖြစ်တဲ့ဘရင်ကြီးဟာ1946ခုနှစ်မှာထီးနန်းစတင်ဆိုးဆန့်ခဲ့တာပါထိုင်းနိုင်ငံမှာတော့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုအားစိုက်လုပ်ခဲ့ပြီးရေးရွာတွေအထိလမ်းတွေပေါက်နေတာရေနဲ့လျှက်စစ်မီးတွေရနေတာဆက်သွယ်ရေးလမ်းပန်းစနစ်တွေအခက်အခဲမရှိအောင်လှုပ်ဆောင်ပေးခဲ့တာတွေကြောင့်ပြည်သူအများရဲ့ချစ်ခင်မှုကိုရခဲ့တဲ့ဘရင်မင်းမြတ်တစ်ပါးဖြစ်ပါတယ်ဒီအတွက်ဂါရဝပြုပွဲတွေကိုထိုင်းနိုင်ငံတဝန်းလုံးမှာဝန်ထမ်းမှုတွေနဲ့ထူးထူးခြားခြားကျင်းပတာတွေလုပ်သွားမှာဖြစ်ပါတယ်ရှင
်ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာငြိမ်းချမ်းရေးသိမ့်မြတ်ရေးအတွက်ဘာသာပေါင်းစုံစုတောင်းပွဲတွေမြို့အသီးသီးမှာကျင်းပနေကြပါတယ်ဘာသာရေးလူမျိုးရေးကျင်းပမှုတွေရော့ပါစေဖို့လူ့အတိုင်းဝန်းကမတူကွဲပြားမှုတွေကိုသီးခံနိုင်ဖို့စုတောင်းပွဲတွေကဘလောက်ထိတွန်းအားပေးနိုင်မလဲငင်းငင်းနဲ့သိမြတ်ရေးအတွက်နောက်ထပ်ဘာတွေလုပ်နိုင်အောင်မလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်12923812555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်ဆွေးနွေးခင်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တို့ထမံဖိတ်ခေါ်ပါစေ။အခုတော့သိပ္ပံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပါမယ်။အာကာသယာဉ်မှုတွေကကဘာကြီးကိုအဝေးကနေဂျိုတစ်ခုလုံးအဖြစ်မြင်တွေ့လိုက်ရတာမှာဒီကဘာမြေကြီးဟာဘလောက်လပပြီးဘလောက်ထိခိုက်ပျက်စီးလွယ်တဲ့ဆိုတာကိုသိလာစေတာကြောင့်တကယ့်ကိုဘဝသင်ခန်းစာကြီးဖြစ်တယ်လို့ဆိုလိုက်ပါတယ်။ဒီအကြောင်း VOA သတင်းတော် George Budde ပေးပို့ထားတဲ့သတင်းကိုကိုဝင်းမင်းတင်ပြပေးမှာပါရှင်
။ဒီအာဂတရေမှုတွေကအခုလိုခံစားချက်ဖြစ်လာတာကိုအားလုံးကိုမျက်ဝါးထင်ထင်မြင်လိုက်ရတဲ့တက်ရောက်မှုကြီးလို့သုံးထုတ်လိုက်ပါတယ်။ကဘာကြီးကိုလှပတဲ့အပြာရောင်ဘောလုံးကြီးအဖြစ်ဘေးကနေမဲမှောင်နေတဲ့အာဂတဟင်းလင်းပြင်ကြီးကဝန်းရံထတာကိုသူတို့မျက်စိနဲ့တအံ့မြင်လိုက်ရပြီးဖြစ်ပေါ်လာတဲ့ခံစားချက်ကိုသူတို့ဆူလိုတာပါ။ပုံထွက်အားကောင်းတဲ့ကင်မရာတွေတက်ဆင်လာတဲ့ပုဂ္ဂလိကဂျိုတူတွေတိုးများလာပြီးအခုလိုအံ့ဩစရာပုံရိပ်တွေထုတ်လာနိုင်ခဲ့တာကြောင့်အစိုးရတွေကုမ္ပဏီတွေအနေနဲ့တဘာဝအရေးမြင့်ဆိုင်ရာဆုံးဖြတ်ချက်တွေကိုချလာနိုင်ပါပြီ။ Daily Overview လို့နာမည်ပေးထားတဲ့ဒီအာကာသယာဉ်မှုတစ်စုရဲ့ NGO အဖွဲ့က Steve McCormick က
That data is like an infinite number of puzzle pieces
ဒီချဲ့လက်တွေတန်းယိုးကြည့်လိုက်ရင်တော့ရည်တွက်မကုန်နိုင်တဲ့စိတ်ပိုင်းပေါင်းများစွာရှုပ်ရှက်ခတ်နေသလိုဖြစ်နေစေပါလေ အချက်လက်တွေကရှိထားပြီ။ဒါပေမဲ့အဓိပ္ပာယ်ဖော်နိုင်တဲ့အဆင့်ရောက်စနစ်တကျစူးစီးပေးထားတာမျိုးမရှိတဲ့အနေအထားပါ
။ California ခြေဆိုင်ဒီ Daily Overview အဖွဲ့အနေနဲ့ဒီအာကသဘုံရိပ်တွေကိုပြည်သူတွေနားလည်ခံစားလာနိုင်အောင်စူးစီးဖော်ထုတ်ပေးလိုက်ပါတယ်။ရည်ရွယ်ချက်ကတော့ကမ္ဘာ့ကျိုးရဲ့အလှအပနဲ့ဗင်နီဇွဲလားနိုင်ငံကတရားမဝင်မိုင်းတူဖော်မှုတွေနဲ့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေအပါအဝင်လူတွေရဲ့လောက်ရကြောင့်နဲ့တဘာဝဘေးဒဏ်တွေကြောင့်ကမ္ဘာကြီးပျက်စီးလာရတာကိုလူအများသိနိုင်အောင်ပါဒီ Daily Overview အဖွဲ့ကနောက်အဖွဲ့ဝင် Dan Mamma ကလည်း
We detect change relevant change
ကျွန်တော်တို့ပြောင်းလဲသွားတာတွေကိုတွေ့ထားပါတယ်ကမ္ဘာလူသားတွေရဲ့တည်ရောက်မှုကြောင့်ကမ္ဘာကြီးကလိုက်ပြောင်းလဲလာတာတွေကိုတွေ့ထားပါတယ်ပြီးတော့ satellite ပုံရိပ်နည်းပညာကိုသုံးပြီးတော့ဒီပြောင်းလဲလာတာတွေအတွက်ငွေကုန်ကျသဲတက်တာယုံကြည်မှုလည်းရှိစေမဲ့ရှင်းအောင်ညှိနှိုင်းမှုရှိတဲ့အနေအထားနဲ့သတင်းတွေထုတ်ပြန်ပေးနိုင်နေပါပြီ
တကယ်တော့ဒီပုံရိပ်တွေကစိတ်ဝင်စားဖို့အကောင်းဆုံးတွေကတော့တက်တော်ပြုံးတိမှုတွေ mind to for မှုဒဏ်တွေနဲ့ပင်လယ်ကမ်းစက်ကအငြိအကျေးတွေလို့အချိန်ကာလတစ်ခုအတွင်းအတိအကျပြောင်းလဲလာခဲ့တာတွေပါဒီ daily overview အဖွဲ့အနေနဲ့အခုလက်ရှိလုပ်ငန်းတွေကိုထပ်တိုးချဲ့ဖို့မျှော်လင့်ထားကြပါတယ်ဒီ daily overview အဖွဲ့ကနောက်အဖွဲ့ဝင်ဖြစ်တဲ့ Ben Grant ကလည်း
I've been operating under the hypothesis that if people see something
ကျွန်တော်အခုလုပ်နေတာကလူတွေအနေနဲ့ပုံရိပ်တွေကိုကိုယ်တိုင်မျက်စိနဲ့တွေ့ရလို့ရှိရင်ဘာတွေတကယ်ဖြစ်နေတယ်ဆိုတာကိုသူတို့ပိုတကယ်သိလာပြီးတော့အပြုမူတွေပါလိုက်ပြောင်းလာနိုင်တယ်ဆိုတဲ့အယူဆအောက်မှာလုပ်နေတာပါ
တခြားသူတို့ပြသတဲ့ပုံရိပ်တွေကတော့အန်အောပွဲလှပတဲ့သဘာဝရှုခင်းနေရာတွေနဲ့ဆောက်လုပ်ထားတဲ့မြို့ကြီးတွေအဝေးပြေးလမ်းစုံကြီးတွေတံတားတွေနဲ့စိတ်ကန်းကြီးတွေဖြစ်ပါတယ်ဒီပုံတွေကိုမျက်မြင်တွေ့လဲရသူတွေအနေနဲ့အခုလိုကဘာကြီးပျက်စီးလာနေတာကိုသိလိုက်ရတာကြောင့်ဝမ်းနဲ့တုန်လှုပ်ဖွယ်ရာပြင်းထန်တဲ့ခံစားချက်မျိုးကနေလွတ်ဖို့မလွယ်လှပါဘူးပြေးခဲ့တဲ့၄နှစ်အတွင်းဒီအဖွဲ့အနေနဲ့ကြော်ညာစာမဖြန့်ပေမဲ့သူတို့ရဲ့အင်တာနက်လူမှုမီဒီယာစာမျက်နှာကို follow လုပ်လာကြည့်သူပေါင်း 6,500 ကျော်အထိရှိလာပြီဖြစ်ပါတယ်။သူတို့ရဲ့လူမှုစာမျက်နှာပေါ်မှာတင်ထားတဲ့ပုံတပုံစီအတွက်အညွန့်တွေတက်ထားသလိုဒီပုံတွေကိုလည်းအခြားလူတွေတလွဲမသုံးနိုင်အောင်နဲ့လူအများအလွယ်တကူကြည့်နိုင်အောင်စီမံထားပါတယ်ခင်ဗျာ
။ကိုဝင်းမင်းတင်ပြပေးခဲ့တာပါ။အခုတော့သတင်းအချင်းချုပ်ကိုတော်ခင်မြတ်သက်ပြောပြပေးပါမယ်ရှင်။
American ရဲ့အနိကမဟာမိတ်နိုင်ငံတချို့နဲ့အစိုးရအဖွဲ့တွေကအဖွဲ့ဝင်တချို့ရဲ့တွန်းအားပေးမှုတွေရှိလာခဲ့တဲ့နောက်ပိုင်းမှာ American သမ္မတ Donald Trump ဟာတက်တန်းနှစ်နှစ်ရှိပြီဖြစ်တဲ့ Iran Nuclear ဆိုင်ရာသဘောတူစာချုပ်ကိုဖျက်သိမ်းမယ်ဆိုပြီးသူကြေညာထားတဲ့အတိုင်းလုပ်တော့မယ်ပုံမရှိပါဘူး။ရေဘူးအဖြစ် Iran နဲ့ပတ်သက်ပြီးပိုးပြီးထိတ်တဲရင်ဆိုင်ရေးမဟာဗျူဟာတွေကိုတော့ပြောဆိုနေဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းကဒုက္ခတဲ့တွေရင်ဆိုင်နေရတဲ့လူသားချင်းစာနာမှုဆိုင်ရာအကျင့်အတဲတွေနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့ဆွေးနွေးဖို့အတွက်ကုလသမဂ္ဂရဲ့နိုင်ငံရေးရဲ့လက်ထောက်အတွင်းမှူးချုပ် Jeffrey Flatman ဟာဒီကနေ့တောက်ချာနေမြန်မာနိုင်ငံကိုရောက်မယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မတီဥက္ကဋ္ဌဒေါက်တာ Kofi Annan ကုလသမဂ္ဂလုံခြုံရေးကောင်စီမှာတောက်ချာနေရခိုင်ရင်းနဲ့ပတ်သက်ပြီးအလို့သဘောဆွေးနွေးဖို့အတွက်ပြင်ဆင်နေချိန်မှာပဲလက်ထောက်အတွင်းမှူးချုပ် Mr. Flatman မြန်မာနိုင်ငံကို9ရက်ကြာခီးသွားရောက်တာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံအလဲပိုင်းနဲ့မြောက်ပိုင်းဒေသတွေမှာဖြစ်ပွားခဲ့တဲ့ပြင်းထန်တဲ့ရေကြီးမှုကြောင့်အနည်းဆုံးလူပေါင်း54ဦးသေဆုံးပြီး39ဦးပျောက်ဆုံးနေတယ်လို့ဗီယက်နမ်နိုင်ငံတဘာဝဘေးအန္တရာယ်ကာကွယ်ရေးအေဂျင်စီကတောက်ကြံနေမှာကြေညာခဲ့ပါတယ်။ရေကြီးမြေပြုံးမှုတွေကြောင့်တစ်ပတ်အတွင်းမှာပဲအင်ဂျင်300ကျော်ပြိုကျပြီးနောက်ထပ်အိမ်ပေါင်း3,400လဲရေမြုပ်ပျက်စီးခဲ့ရပါတယ်။ကမ္ဘာမှာနန်းတဲ့အရှိဆုံးဖြစ်ခဲ့တဲ့ထိုင်းပြန်ဘူမိပေါ်အဒူရဒက်နက်ရွာဆိုင်ခဲ့တဲ့တနှစ်ပြည့်အထိမ်းအမှတ်ဖြစ်နေထိုင်းနိုင်ငံတဝန်အောက်မေပွဲအခမ်းအနားတွေကျင်းပနေကြပါတယ်။ထိုင်းနိုင်ငံကရောမြန်မာနိုင်ငံသားတွေဟာလည်းထိုင်းပြန်နက်ရွာဆိုင်နဲ့နှစ်ပတ်လည်အထိမ်းအမှတ်ဆူတောင်းကာရဝပြုပွဲတွေကျင်းပနေပါတယ်
။တရင်အချင်းချုပ်ကိုဒေါက်ခင်မြတ်သက်ပြောပြပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နက်ရှွာခက်လီဖြစ်ပါတယ်။ဒီမှာရှားဖုံပါဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American အသံညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာဆန်လိုချိန်ညနေ6နာရီခွဲနဲ့9နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးသွားတာပါ။နောက်နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစည်းအဝေးကိုတော့လိုင်းဒိုမီတာ24 25 30နဲ့ 50 နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။
This program has come to you from the Voice of America, Washington.